မနက်7:00မှာကြက်ရောက်ခဲ့တဲ့နိုင်ငံတကာမြစ်စည်းများနဲ့အထိမ့်အဖြစ်ဂျနီဗာခြေဆိုင် IPU ကွန် Inter Parliamentary Union ကကမ္ဘာ့တမန်လွှတ်တော်တွေမှာအမျိုးသမီးတွေပါဝင်နိုင်မှု2015ပြန်လည်တုံ့တက်ခြင်းအစီရင်ခံစာကိုထုတ်ပြန်ခဲ့ရမှာကမ္ဘာ့တမန်နိုင်ငံရေးမှာအမျိုးသမီးတွေပါဝင်နိုင်မှုအခန့်ကဏ္ဍကတိတ်တိုးတက်မှုမရှိခဲ့တာတွေ့ရတဲ့အတွက်အမျိုးသမီးတွေအတွက်လူမှုရေးနဲ့စီးပွားရေးအပြောင်းအလဲတွေဖြစ်ပေါ်လာစေမယ့်ကြိုးပမ်းမှုတွေဟာလည်းအဟံတားတွေရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်2015ခုနှစ်မှာမြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်မှာနိုင်ငံပေါင်း58နိုင်ငံတို့ဟာလွှတ်တော်ရွေးကောက်ပွဲတွေကျင်းပခဲ့ရမှာတချို့နိုင်ငံတွေမှာအမျိုးသမီးလွှတ်တော်အမတ်တွေရွေးချယ်တင်မြှောက်ခံရမှုနည်းပါးတာတွေရှိခဲ့ပြီးမြန်မာနိုင်ငံအပါအဝင်တချို့နိုင်ငံတွေကြတော့အမျိုးသမီးများလွှတ်တော်မှာရွေးကောက်တင်မြှောက်ခံရမှုဟာတိတိသာသာတိုးတက်လာတာတွေ့ရပါတယ်ထိပ်က6နိုင်ငံတွေကတော့ပထမဦးဆုံးဆူရီနမ်ဖြစ်ပြီးတိုးတက်မှုက 15.9 ရာခိုင်နှုန်းဒုတိယအီဂျစ်က 12.9 ရာခိုင်နှုန်းတတိယအီသီယိုးပီးယားက 17 ရာခိုင်နှုန်းစတုတ္ထမြန်မာနိုင်ငံက 9.5 ရာခိုင်နှုန်းရှိပြီးဆတ္တမကဗြိတိန်နိုင်ငံ 9.4 ရာခိုင်နှုန်းစသဖြင့်ဖော်ပြထားပါတယ်ကမ္ဘာ့ထောင်ချုပ်ကြည့်မယ်ဆိုရင်တော့အမျိုးသမီးလွှတ်တော်မှအရေးအတွက်ဟာ 22.6 ရာခိုင်နှုန်းရှိပါတယ်ဒါပေမဲ့လို့လေအမျိုးသမီးတွေလွှတ်တော်မှာပါဝင်နိုင်မှုတိုးတက်မှုဟာဒီနှစ်အတွက်3.5ရာခိုင်နှုန်းသာရှိတဲ့အတွက်ကြောင့်လေဒါဟာစိတ်ပူပင်စရာဖြစ်တယ်လို့ IPU ကထောက်ပြထားပါတယ်။ဒါကြောင့်လဲ SDG လို့တို့ကခေါ်တဲ့ရရှိခံမဲ့ဖွံ့ဖြိုးမှုရည်မှန်းချက်တွေမှာပါဝင်တဲ့ကြားမှတန်းတူအခွင့်အရေးရရှိမှုကို2030မီပြည့်မီနိုင်မှုရထားချက်ဟာအလန်းကွာဝေစေရှိတယ်လို့လေ IPU ရဲ့ညွှန်ကြားရေးမှူးကရင်ဂျဘာကပြောပါလေတဖက်မှာတော့အားရစရာကောင်းတဲ့တိုးတက်မှုတရက်ကတော့ကမ္ဘာပေါ်မှာလွှတ်တော်ဥက္ကဋ္ဌရာထူးတွေမှာ78ရာခိုင်နှုန်းနီးပါးဟာအမျိုးသမီးတွေဖြစ်ကြတာတွေ့ရပြီး2015ခုနှစ်မှာလွှတ်တော်ဥက္ကဋ္ဌအမျိုးသမီးတစ်သုံးဦးထပ်ပြီးခန့်အပ်ခြင်းခံခဲ့ရတာဖြစ်ပါလေ Miss Jabbar က
Nepal, which is quite emblematic after the adoption of the constitution in the country, Namibia and UAE
being the first country. Nepal, Namibia and UAE, Arab sovereign
nation. အဖြေကတော့ရဝန္ဒါပါအဲ့ဒီမှာအမျိုးသမီးလွှတ်တော်အမအရေးအတွက်ဟာ65ရာခိုင်နှုန်းရှိတာဖြစ်ပါတယ်မြန်မာနိုင်ငံမှာရောအခြေအနေကဘယ်လိုရှိပါကလေး2015နိုဝင်ဘာရွေးကောက်ပွဲအပြီးအမျိုးသမီးလွှတ်တော်အမတွေရဲ့အရေးအတွက်ဟာ IPU ရဲ့အစီရင်ခံစာရတော့အောက်လွှတ်တော်အမ323ဦးအနည်း42ဦးကအမျိုးသမီးတွေဖြစ်ကြပြီးရာနှုန်းအားဖြင့် 12.9 ရာခိုင်နှုန်းရှိတာဖြစ်ပါတယ်ထဲလွတ်တော်မှာတော့အမတ်နေရာ168နေရာနဲ့23ဦးကအမျိုးသမီးတွေဖြစ်ကြတဲ့အတွက်ကြောင့်ရာနှုန်းအားဖြင့် 73.9 ရာခိုင်နှုန်းရှိတယ်လို့ IPU ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရရှိလိုက်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကနေအမတ်အများစုပါဝင်တဲ့ပြည်သူ့လွှတ်တော်ဒုတိယမြောက်ပထမအကြိမ်စီဝေးပွဲကိုဖေဖော်ဝါရီလ3ရက်ခေါ်ယူခဲ့ရမှာထူးခြားချက်တရက်ကတော့ယာယီတဘာပတိအဖြစ်မော်မြိုင်ချောင်းစုံမဲဆန္ဒနယ်မြေက NLD လွှတ်တော်ကိုယ်စားလှယ်ဒေါခင်ထေးကျွေကိုယာယီတဘာပတိအဖြစ်ခန့်အပ်ခြင်းပဲဖြစ်ပါတယ်ဖေဖော်ဝါရီလတရက်နေ့ကကျန်းသစ္စာကျင်းဆူမှုကိုလည်းယာယီတဘာပတိကအခုလိုတိုင်ပေးခဲ့တာပါ
ကျွန်ုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံရပြီးဖြစ်သဖြင့်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်စောင့်ရှောက်ပြီးနိုင်ငံတော်၏ဥပဒေများကိုလည်းလိုက်နာပါမည်ပြည်တော်စုသမ္မတမြန်မာနိုင်ငံတော်နှင့်နိုင်ငံသားများပေါ်စောင့်တည်ယူတစ္ဆာစောင့်တည်ယူတည်ပါမည်ပြည်တော်စုမပြုတ်ပွဲရေးတိုင်းလာစီလုံးညီညွတ်မှုမပြုတ်ပွဲရေးအချုပ်ချာအနာတိရခိုင်မြဲရေးတို့ကို ထာဝရစင
်
ဥထိပ်ပန်စင
်
ဆောင်ရွက်ပါမည
်
ထို့ပြင
်
ယခုကျွန်ုပ်ထားဆောင်မည်ဖြစ်သောသာဝန်ဝတ္တရားများကိုဖြောင့်မတ်မှန်ကန်စွာဆောင်ရွက်မည်ဟုလေးနက်တည်ကြည်စွာတတိသစ္စာပြုပါသည်
ခုလိုတာဝန်ပြည့်ချင်းခံရတာနဲ့ပတ်သက်လို့သူ့အနေနဲ့ဂုဏ်ယူမိတဲ့အကြောင်းဒေါက်ခင်ထေကျွေကသတင်းတောက်တွေကိုပြောခဲ့ပါတယ
်စိတ်တော့စိတ်ထုတ်ရှားတာပေါ့ဘာလို့ဆိုတော့တစ်ခါမှလည်းအဲ့လိုဒီလောက်ကြီးကျယ်ခံရတဲ့အခါနာတစ်ခုလို့တပါပြီးအပြင်းမလုပ်ဘူးပေါ့နော်မလုပ်ဘူးတော့ခါကြတော့စိတ်လေးစိတ်လုံးရှားတယ်ငူးလေးဝန်းတာတယ်ခုံလေးကိုကိုလေးပုံကြီးတယ်ချင်းလက်ချက်တော့အများကြီးပေါ့နော်ဒါပေမဲ့ကျမတို့ကအလုံးပူပေါင်းလို့ဆောင်ရွက်ပြီးဖြစ်ရှိရမှာပဲ
လူချင်းပါနေတဲ့လွတ်တော်တွေမှာတည့်ရောက်နေတဲ့အမျိုးသမီးလွတ်တော်အမတ်တွေရဲ့မျှော်မှန်းချက်တွေကတော့ဘယ်လိုရှိပါသလဲ။ဒေါက်ခင်ဆလိုင်ကတော့စကိုင်းတိုင်းပလဲမြို့နယ်က NLD လွတ်တော်အမတ်ဖြစ်ပြီး2012ကြားပြရွေးကောက်ပွဲမှာလည်းသူကအနိုင်ရရှိခဲ့သူဖြစ်ပါတယ်။သူရဲ့လက်ရှိအတွေ့အကြုံနဲ့ပတ်သက်လို့ဒေါက်ခင်ဆန်းလိုင်က
ကျမတို့ပထမကျင်းလွတ်တော်ကြကြမှာပဲကျမတို့3-4နှစ်ကျော်4နှစ်လောက်ပါလေကျမတို့ဟိုပြည်သူရဲ့အတန်တွေကိုကျမတို့လွတ်တော်တွေကနေပြောခဲ့ပြီးပါပြီအဲဒီတော့မှကျမတို့ဖြစ်စီကျင်တာတွေမဖြစ်ခဲ့တာတွေပေါ့နော်ကျမတို့ပြင်ဆင်နေလို့မို့ပြင်ခဲ့လို့မရခဲ့တဲ့ဥပဒေတွေပေါ့ဒါတွေကိုကျမတို့အဓိကထားပြီးလွတ်တော်ရဲ့မှာဒီဒုတိယကျင်းလွတ်တော်ကြကြမှာကျမတို့ဆောင်ရွက်သွားမှာအဓိကတော့လေဟိုတိုင်းပြည်ပြည်သူလူထုတွေအတွက်အကျိုးမပြုတဲ့ဥပဒေမျိုးတွေပေါ့ဒါတွေကျမတို့ပြင်နေတဲ့ဥပမာနည်းစုစီဥပဒေမျိုးတွေပေါ့ကျမတို့ပြင်နေတဲ့
ကြာတာပြီနေကချင်းပါခဲ့တဲ့ပြည်သူ့လွှတ်တော်အစုအဖွဲ့စည်းဝေးပွဲမှာလေ NLD ပါတီကဒုတိယသမ္မတလောင်းနှစ်ဦးနဲ့တဦးဖြစ်တဲ့ဦးထင်ကျော်ကိုအမည်တင်သွင်းရမှာလေဒေါက်ခင်ဆန်းလိုင်ကအဆိုပြုခဲ့တာဖြစ်ပါတယ်
။ကျွန်မအနေနဲ့ပြည်သူ့လွှတ်တော်အတွက်ဒုတိယသမ္မတလောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစုအဖွဲ့အနေနဲ့ဦးထင်ကျော်ကတင်သွင်းအပ်ပါတယ်ရှင်
။ဒေါ်နတ်မိုခန်းကတော့ပြည်သူ့လွှတ်တော်တိုင်းရင်းသားကိုယ်စားလှယ်တဦးဖြစ်ပါတယ်။သူ့ရဲ့လွှတ်တော်မှာပြောမှန်းခြင်းနဲ့ပတ်သက်လို့
အရင်ကျင်တဲ့ကိုကိုယုံကြည်မှုအပြည့်ရှိရဲ့အာဘာဖြစ်လို့လဲဆိုတော့ဟိုအိတ်သက်တဲ့လည်းဖြစ်တယ်ပေါ့နော
်
အာဘာဖြစ်လို့လဲဆိုတော့ကိုလူမျိုးကိုဒေတာအတွက်တကယ်ပဲကိုရီမန်းချက်ရီမန်းထားတဲ့အကြောင်းအရာတွေကိုတကယ်လုပ်နိုင်ပြီးကိုစတင်လုပ်ဆောင်နိုင်ပြီဆိုတဲ့အတွက်ကြောင့်တကယ်ပဲကျင်တဲ့ပေါ့
အဲ့နဲ့ခွားမျိုးနဲ့မေဆန္ဒနေမျိုးကိုကိုစားပြုတဲ့ရခိုင်လွတ်တော်အမတ်ဒေါ်ထုမီကတော့အမျိုးသားလွတ်တော်ကိုစေတူဖြစ်ပြီးပြည်သူ့ငွေရှင်းကော်မတီမှလည်းအဖွဲ့ဝင်ဖြစ်ခန့်အပ်ခြင်းခံရသူဖြစ်ပါတယ်။သူရဲ့မျှော်မှန်းချက်တွေပြင်ထမ်းဆောင်ရမယ့်တာဝန်တွေနဲ့ပတ်သက်လို့
ကျမပို့ပြီးတော့တာဝန်ကြီးလာတယ်လို့ခံစားရပါတယ်။ဘာလို့လဲဆိုတော့ပြည်သူကရွေးချယ်လိုက်တဲ့အတွက်ကြောင့်မလို့ကျမပြည်သူအတွက်လုပ်ဖို့ခွန်အားတွေရှိတယ်လို့ဒီတာဝန်ကလည်းဟိုပြည်သူ့ကိုယ်စားလှယ်ဖြစ်တဲ့အခါမှာပို့ပြီးတော့ကြီးလေတယ်။အဲကြီးလေတဲ့တာဝန်ကိုလည်းစူးစမ်းပြီးတော့ထမ်းဆောင်မယ်ပေါ့နော်။ဒီနိုင်ငံတော်ဘတ်ဂျက်တွေကိုစစ်ဆေးတာလည်းရှိမယ်။နောက်တစ်ခုကဒီဝန်ကြီးဌာနနဲ့တက်ဆိုင်တဲ့ဟာတွေလိုရတဲ့ဟာတွေရှိမယ်။ငွေဒီနိုင်ငံတော်ဘတ်ဂျက်ထူးသဖြင့်တော့နိုင်ငံရဲ့ဝင်ငွေထုံငွေဒီနိုင်ငံမှာနေပြီးတော့ပင်နေရာကဏ္ဍတွေမှာအပြည်ဝန်ကြီးဌာနကဘယ်လိုသုံးရမလဲပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီပြည်သူ့ငွေစည်းရင်းကအကြံဖြင့်တော့နေပြီးတော့ကျမတို့ဒီတနိုင်ငံလုံးနဲ့တက်ဆိုင်တဲ့အရာတွေဖြစ်ပါတယ်။နောက်တစ်ခုကမြို့သားလွတ်တော်မှာလည်းဒီကော်မတီရှိတယ်လို့ပြည်သူ့လွတ်တော်မှာလည်းပေါ့ဒီကော်မတီရှိပါတယ်ရှင
့်။ခုလိုလွတ်တော်နှစ်ရက်တုန်းမှာအမျိုးသမီးလွတ်တော်အမတ်ဒီအကြီးအတွေ့တည်တည်တသာတိုးလာတာတွေ့ရတာအားရစရာဖြစ်တဲ့အတိုင်းဒီလကုံမှာကြီးညာဖို့ရှိတယ်။ NLD အစိုးရတည်တွင်းမှာလည်းအဆုံးဖြတ်ပေးနိုင်တဲ့ယာရုတွေမှာအရေးချင်းပြည့်မီတဲ့အမျိုးသမီးအရေးအတွက်ဘယ်လောက်ပါဝင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးကန္တကိုညီကုန်းချုပ်အပ်ပါတယ်ရှင
် You can bend but never break me Cause it only serves to make me More determined to achieve my final goalNot a novice